မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝင်းရဲ့ဖေရူမေဝဲအကိုဖြစ်သူဟာလောက်ကျန်ခံလိုက်ရပုံပေါ်ပေမဲ့တိစိုးရဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးတဲ့အကြောင်းဒီနေ့မှာပဲမလေးရှားကျန်းမာရေးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တိစိုးရဲ့အကြောင်းရင်းနဲ့သက်ဆိုင်ရာဆွေမျိုးသားချင်းဘသူဘဝဖြစ်ကြောင်းသိနိုင်မှုတိစိုးသူကင်ဂျွန်နန်းရဲ့အလောင်းကိုရင်ခွဲစစ်ဆေးရာကရရှိလာတဲ့နမူနာတွေကိုတစ်ခွက်ခန့်တစ်ခုမှစစ်ဆေးဖို့ပေးပို့ထားတဲ့အကြောင်းမလေးရှားကျန်းမာရေးဝန်ကြီးဌာနထူထူကျန်းမာရေးဦးစီးဌာနညွှန်ကြားရေးမှူးနူဝါဟက်ရှမ်အဗ်ဒူလာကပြောဆိုခဲ့တာပါ။စိတ်သင်ကဲမှုရှိမရှိဆိုတာနဲ့ပတ်သက်လို့တခွက်ခန့်မှစစ်ဆေးသွားမှဖြစ်ပေမဲ့ဘယ်ချိန်စစ်ဆေးမှုတွေပြီးစီးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရင်ခွဲစစ်ဆေးရမှာတော့ရုပ်တရက်နှလုံးရောဂါပေါက်တဲ့လက္ခဏာမျိုးမတွေ့ရသလိုဒဏ်ရာတန်ချက်တစုံတရာမတွေ့ရဘူးလို့လည်းမလေးရှားကျန်းမာရေးဝန်ကြီးဌာနအရာရှိကပြောဆိုခဲ့ပါတယ်။တိစုံသူရကင်ဂျုံနန်းဖြစ်ကြောင်းအတည်ပြုထားပြီးစစ်ဆေးသူတွေက DNA မျိုးပြီးစားလက်ပွင့်နဲ့တောင်းနမူနာတွေကိုမှတ်တမ်းယူထားပေမဲ့တိုက်ဆိုင်စစ်ဆေးနိုင်မယ့်အချက်လက်တွေကိုတော့မိသားစုဝင်တွေထံကလက်ခံရရှိရမျိုးမရှိသေးဘူးလို့လည်းကျမအယူညီဌာနရဲ့ညွှန်ကြားမှုနိုဟာရှန်ကပြောဆိုခဲ့ပါတယ်။တိစုံသူရဲ့မိသားစုဝင်ဖြစ်ဆက်သွယ်ပြောဆိုတာမျိုးမရှိသေးကြောင်းလည်းသူကပြောဆိုခဲ့တာပါ။မြောက်ကိုရီးယားတပ်မကြီးကန်ချိုကတော့မလေးရှားရဲ့တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမယုံကြည်တာကြောင့်ပူတွဲစစ်ဆေးဖို့လည်းမနေ့တုန်းကပဲတောင်းဆိုထားပါတယ်။မလေးရှားဝန်ကြီးချုပ်နာချေရာဇက်ကတော့မြောက်ကိုရီးယားကိုနာမည်ပြတ်ဖို့မလေးရှားနိုင်ငံအနေနဲ့အကြောင်းတစုံတရာမရှိသလိုစုံစမ်းစစ်ဆေးမှုတွေကိုလည်းတိတိကျကျစောင့်ရွက်သွားမှာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။